ဝိုင်းမော်မြို့နယ်ပါဝင်ဒီတပိနယ်လုံးအတိုင်းတာနယ်ပေါ့နော်ဒီတရုတ်တရှင်ကပြောစိုက်ပျိုးတာနဲ့ဒီစိုက်ပျိုးရေးနဲ့ဆက်ဆက်ပြီးတော့နှိမ့်နွယ်လုပ်ကိုင်နေကြတဲ့ကွန်မြူနတီအားဒီဒေသခံပြည်သူတွေရဲ့မြေတွေပေါ်မှာလုပ်ကိုင်တာတွေရှိရလို့ကျွန်တော်ကြားရပါတော့။ဒါနဲ့ဆက်ဆက်ပြီးတော့မြေယာပြဿနာတွေအငင်းပွားမှုတွေလည်းရှိနေတယ်လို့သိနေရတာပေါ့နော်။ဒီချင်းနဲ့ပတ်သက်ပြီးတော့ဥနော်လီတို့ရောကွင်းစင်းတဲ့အခါမှာဘယ်လိုများမြင်တွေ့ကြတိထားရှိပါလဲခင်ဗျ
။တရုတ်တရှင်ကပြောစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့2016ခုနှစ်မှာလည်းကျွန်တော်လွတ်တော်မှာပေါ့နော်ဝမ်းမေးမြန်းမှုခြေပွင့်ပြမေးခွန်းမေးမြန်းတာရှိခဲ့ပါတယ်။နောက်မှာဒီ2019မှာလည်းဒီအဆိုတရက်အနေနဲ့တင်ပြတာရှိပါတယ်။ဒီတရုတ်တရှင်ကပြောဒီကိုဖက်ပြုတ်မှုပုံမှန်တွင်ကျေလာတဲ့အချိန်မှာပြည်တွင်းကနိုင်ငံသားကုမ္ပဏီအမြင်ခံပြီးတော့မှတရုတ်လုပ်ငန်းရှင်တွေကလာရောက်လုပ်ကိုင်နေတာကိုတွေ့ရတာဖြစ်ပါတယ်။အဲ့တော့ဒီချင်းပြည်နယ်အတိုင်းအတာတစ်ခုလုံးအနေနဲ့ကျွန်တော်တို့ဝိုင်းမော်မြို့နယ်အပါဆိုရင်ဧကပေါင်းတောင်းချီပေါ့နော်အဲ့လိုအများကြီးစိုက်ပျိုးနေတာကိုတွေ့တွေ့ရတယ်။အဲ့တော့အဲ့လိုမျိုးစိုက်ပျိုးနေတာနဲ့အလျောက်ဒီဒေသခံပြည်သူလူထုနဲ့ဆိုရင်အဓိကအမြင်ရပြဿနာဖြစ်လာတာပါပဲ။ဒေသခံပြည်သူလူထုတွေရဲ့အမြင်ရတွေကိုအနိုင်ကျင့်မှယူတဲ့ဟာတနည်းအားဖြင့်ဒီမဆိုးစလောက်တော့နစ်နာမှုနေနာကြီးပေးတယ်ဆိုတဲ့ပုံစံနဲ့တနည်းအားနောက်တစ်ဖက်ကကြတော့ပိုင်ရှင်နဲ့ညှိနှိုင်းပြီးတော့မြေငါဆိုတဲ့ပုံစံနဲ့ပေါ့နော်အဲ့လိုမျိုးအတွင်းတလန်အမျိုးမျိုးနဲ့ငားရန်ပြီးတော့လှုပ်ဆောင်နေတာတွေ့ရတယ်။နောက်ပြီးတော့မှအဲ့မှာကုမ္ပဏီတွေတချို့အနေနဲ့ကြတော့လေဒီတရားဝင်အစိုးရစီကနေခွင့်ပြုချက်ရပြီးတော့လုပ်နေတဲ့ကုမ္ပဏီတွေရှိတော့တယ်ပဲအဲ့ဒါအနေပါတယ်။အများအပြားကကြတော့မြေလို့မြေရန်ဖော်ထုတ်မှုရှောက်ထားပြီးတော့မှတကယ်တမ်းလည်းအစိုးရလည်းခွင့်ပြုချက်မရှိဘဲနဲ့လုပ်နေတဲ့ကုမ္ပဏီတွေလည်းအများကြီးရှိတော့ဘူးအဲတွားတွေ့ရတယ်ပေါ့
ဟုတ်ကဲ့ဒီဆိုတော့ဒီလိုဖြစ်နေတဲ့အခြေအနေတွေကိုဒီပြည်နယ်အစိုးရတက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးကပေါ့နော်ဒီဖြည့်ရှင်းကင်တူတဲ့အခြေအနေရောဘယ်လိုများတွေ့ရလဲခင်ဗ
ျပွန့်ပွန့်လင်းလင်းယူတာဆိုတာပြောမယ်ဆိုရင်တော့ကျွန်တော်တို့တက်ဆိုင်ရာအစိုးရအဖွဲ့အနေနဲ့ဒါတွေဖြစ်လာတဲ့ပြဿနာအတိုင်းကိုပြည်ပြည်လည်းလည်းညှိနှိုင်းဖြည့်ရှင်းဆောင်ရွက်နိုင်မှုမရှိတာကိုတွားတွေ့ရတယ်ဘာကြောင့်လဲဆိုရင်တချို့ကပြဿနာဖြစ်ပြီးတဲ့နောက်ပိုင်းမှာမှအတီးတဲ့ဟာမျိုးတို့တက်တဲ့ခံပစ္စည်းတွေကမရှိတော့တဲ့ဟာမျိုးတို့ပေါ့နော်တချို့ကကြတော့လေဖုံးဖိထားတဲ့ဟာတွေပေါ့နော်ဟောပြည်သူလူထုအပေါ်မှာရွာသားတွေအပေါ်မှာအနိုင်ကျင့်တာတစ်မျိုးနောက်မတိနာမနေတဲ့လူတွေအပေါ်မှာအခွင့်ကောင်းယူတာတစ်မျိုးနဲ့ဖုံးဖိမှကြော်လွားသွားတဲ့ကဏ္ဍတွေလည်းတွေ့ရတာဖြစ်ပါတယ
်ဒီမြေယာတွေဒီတရှင်ကပြောစိုက်ပြောတာကြတော့ဒီတိုင်းနာလက်နက်ကိုင်အဖွဲ့နယ်မြေတွေမှာပေါ့နော်သူတို့ဒီညှဉ်းချိုင်းထားတဲ့အဖွဲ့အစည်းလက်နက်ကိုင်နယ်မြေမှာဘိန်းစားတို့နဲ့လုပ်ကင်ကြတာပေါ့နော်အခုဒီနေ့ပိုင်းမှာဥနော်လီတို့လည်းဒီထားမိပါပေါ့တွေ့ရလာတာကြတော့ဘိုင်းမော်နဲ့ဒီမြင်းချင်းနှမျိုးနယ်ကအစိုးရအုပ်ချုပ်ရေးနယ်မြေမှာကမှသူ့ချက်ပြီးစိုက်ပျိုးလာတာတွေ့ရတယ်ဒီအခြေအနေကကြတော့ဘယ်လိုမျိုးကင်တွေဖြစ်ရှိနေလို့မြင်ပါလဲခင်ဗ
ျဘိုင်းမော်နဲ့မြင်းချင်းနှမျိုးနယ်တွေမှာပုံမှန်တိုးချက်လာတဲ့အခန်းကဏ္ဍကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့မြေပြင်ကိုတကယ်ကွင်းဆင်းသွားတဲ့အခါကျတော့အစိုးရရဲ့ခွင့်ပြုချက်မရှိဘဲနဲ့လုပ်ကင်နေရတာလည်းပြန်တွေ့ရှိရတယ်ပေါ့တချို့လုပ်ငန်းရှင်တွေကဒီမတိနာမနေတဲ့ပြည်သူလူထုတွေဒေသခံပြည်သူလူထုတွေအပေါ်မှာအစိုးရပဲခွင့်ပြုတယ်လို့အဲ့လိုမျိုးပေါ့နော်ဟိုကပေါ့စကားတစ်ခုခုကိုအတုံးပြုတ်ပြီးတော့မှပြည်သူလူထုအပေါ်မှာလက်တလုံးချလောက်ကန်နေတာလည်းတွားတွေ့ရတယ်ပေါ့အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီတစ်ခေါက်လွတ်တော်ကတော့မမြင်ဘူးပေါ့နော်နောက်တစ်ခေါက်လွတ်တော်မှာကျတော့အဆိုတစ်ခုအနေနဲ့ပေါ့နော်အဲ့လိုမျိုးတင်ဖို့စစ်ဆင်နေတာဖြစ်ပါတယ
်တစ်ခုကကျွန်တော်လည်းဒီပြည်နယ်စွာဘွဲတောင်ရှိတချို့မိတာတွေရှိတာပေါ့နော်မိတဲ့ကကျတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ဖြေတဲ့ကမှာကျွန်တော်ဒီနေမြင်မတည်ငြိမ်လို့ဟိုမြေပြင်ကွင်းဆင်းရအခက်အခဲရှိတာကြောင့်မတော်နိုင်လို့ပြောတာပေါ့နော်ဟိုအခုကျတော့ဒီနမြေမတင်ညင်နေတဲ့နေရာတွေအပါဝင်ကမှအစမအုပ်ချင်းနေမြေမှာလည်းလှုပ်လာတယ်။ဟိုမတော်နိုင်ဘူးလို့ပြောနေတဲ့အချိန်မှာပဲတောင်လူတွေရဲ့နေရာတွေကဆုံးရှုံးနေရတယ်လည်းတွေ့နေရတာပေါ့နော်။ဒါတွေကြတော့တကယ်ထိရောက်တဲ့ဖြည့်ရှင်းဆောင်ရွက်မှုမျိုးဘယ်လိုများလုပ်တင်တယ်လို့ဦးနော်လီမြင်ပါလဲခင်ဗျ။
အမှန်ကကျွန်တော်တို့ဒါကတကယ်ပြည်သူလူထုအနေနဲ့တင်ပြနေပြီးသားလည်းဖြစ်ပါတယ်။လူထုရဲ့အတန်ကလည်းအစိုးရအနေနဲ့လည်းကြားနေပြီးသားဖြစ်ပါတယ်။သို့တော်လည်းပဲခဏပြောတဲ့အကြောင်းပြချက်ရှိတာလည်းရှိပါတယ်။ဘာကြောင့်တချို့နေရာမှာလုံခြုံရေးအရာတို့တွားလို့လာလို့မရတဲ့အခြေအနေရှိတာကိုလည်းကျွန်တော်တို့ပြည်သူလူထုအနေနဲ့ကျွန်တော်တို့ကနားလည်သဘောပေါက်ပါတယ်။ဒါပေမဲ့တကယ်တွားလို့ရလာလို့ရတဲ့နေရာမှာကျတော့မတွားဘူး။မတွားတဲ့ခါကျဘာပြန်အကြောင်းပြလဲဆိုဝန်ထမ်းအင်အားနေတယ်ပေါ့။အဲတို့ရဲ့အကြောင်းပြချက်အဲ့ဒါပြန်ထွက်လာတယ်။ဘယ်လိုပဲပြောပြောပေါ့နော်ဒီပြည်သူလူထုရဲ့နစ်နာမှုပြည်သူလူထုအပေါ်မှာလွမ်းခြုံနိုင်မှုစောင့်ရှောက်နိုင်မှုကတော့အာနေနေတော့အမှန်ပဲလို့ယူသွားယူသားဆိုတဲ့ပဲပြောရမှာဖြစ်ပါတယ
်။ဟိုစီပေးဆောင်ရွာသားတွေမှာလည်းလေယာပိုင်ဆိုင်တာတွေသူတို့ရဲ့မူလနေရာတွေမှာလေယာပိုင်ဆိုင်တာတွေရှိခဲ့တယ်ကြံခဲ့တာပေါ့နော်။အခုအခါမှာကျွန်တော်သတင်းတွေပြန်ကြားတာကျတော့ဒီတရှင်ငယ်ပြောလို့တဲ့ကုမ္ပဏီတွေပဲပြောဒီစိုက်ပျိုးရေးကိုနှိမ့်နှွယ်ပြီးတော့လုပ်ကိုင်နေတဲ့ကုမ္ပဏီတွေပဲပြောသူတို့ကအဲ့ဒီစီပေးဆောင်ရွာသားတွေရဲ့လေယာမြေတရှင်မှာဝင်ရောက်လုပ်ကိုင်တာတွေရှိတယ်လို့ကြားနေရတယ်။ဒီအချင်းတွေကိုဥနော်လီတို့ဘယ်လိုများတရှိထားပြီးတော့ဖြည့်ဆင်းဆောင်ပေးနေတာရှိပါလဲခင်ဗျ။
ဒီကန္တကိုခုနပြောလို့ပေါ့နော်ကျွန်တော်တို့ဒီစစ်ဆောင် ဒုက္ခတွေတွေနဲ့ကျွန်တော်တွေ့ဆုံမှုလုပ်နေပါတယ်နောက်ပြီးတော့မှသူတို့ရဲ့တေချာတဲ့အချက်အလက်ကိုလည်းကျွန်တော်စူးစောင်းနေတာဖြစ်ပါတယ်အဲ့တော့တေချာတဲ့အချက်အလက်အရခဲ့မယ်ဆိုရင်နောက်တစ်ချိန်လွတ်တော်မှာပေါ့နော်ဒီကိစ္စကိုဒီလွတ်တော်နဲ့ပြည်နယ်အစိုးရကိုတင်ဖို့စီစဉ်နေတာရှိပါတယ
်စိတ်ပွေးတုံးပစ္စည်းတွေပေါ့နော်တရုတ်နိုင်ငံကဟိုထုတ်တဲ့စိတ်ပွေးပစ္စည်းတွေပဲဖြစ်ဖြစ်ပေါ့နော်စိတ်ပွေးတုံးပစ္စည်းတွေရောင်းကြတာပေါ့နော်အဲ့ရောင်းတဲ့ဆိုင်တွေကကျတော့ဒီတရုတ်ဆန်တန်းတွေထိုးပြီးတော့ဗမာဆန်လည်းပါတယ်တရုတ်ဆန်လည်းနှစ်ပါရံနဲ့ပေါ့နော်ထိုးပြီးတော့ဒီစိတ်ပွေးတုံးပစ္စည်းတွေရောင်းချနေရတယ်တွေ့ရတာပေါ့နော်ဒါတွေကကျတော့ဒီဘယ်လိုပုံစံနဲ့လုပ်ကန်နေကြရလို့ဦးနော်လီတို့နားလည်ထားလဲခင်ဗျ
အဲ့ဒါကိုကျွန်တော်ဝိုင်းပေါ်မှာလည်းအဲ့လိုမျိုးရှိပါတယ်ဒါပေမဲ့ကျွန်တော်တရားလေးလာလိုက်တဲ့အခါကျတော့ခဏပြောသလိုဒီဆိုင်ကိုကြတော့ဒီပြည်တွင်းကုမ္ပဏီနာမည်တစ်ခုခုကနေနာမည်ခံထားပြီးတော့မှဆိုင်နာမည်ကိုတတ်ထားတော့တွေ့ရတယ်နောက်ပြီးတော့ဒါပေမဲ့တကယ်တမ်းကျတော့ရောင်းနေတာကျတော့တရုတ်တွေဖြစ်တဲ့အကြောင်းကိုတော့တွေ့ရတယ်ဘာကြောင့်တရုတ်တွေကိုတုံးကလေးလို့ပြန်စဉ်းစားကြည့်လိုက်တဲ့အခါမှာလည်းဒီလုပ်ငန်းကိုတစ်ရှူးစိုက်ပျိုးရေးလုပ်ငန်းကိုတရုတ်တွေပဲလုပ်ကန်တဲ့အခါကျတော့သူတို့အယောင်းအဝယ်အဆင်ပြေဖို့ရန်အတွက်ဘာသာစကားပြောတဲ့အချိန်မှာအဆင်ပြေဖို့အတွက်ဖြစ်ကောင်းဖြစ်နိုင်ပါတယ်အဲ့တော့နာမည်ခံထားတာကျတော့ပြည်တွင်းကကုမ္ပဏီတစ်ခုခုရဲ့နာမည်ခံထားပြီးတော့အယောင်းကိုယ်စားလှယ်တွေအယောင်းသမားတွေကျတော့တခြားနိုင်ငံကလာရောက်နေတာလည်းရှိပါတယ်အဲ့ဒါကိုခြုံကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ဖြစ်စေချင်တာတိုင်းရင်းသားဒေသခံတွေဖြစ်စေချင်တာဘာပဲဖြစ်ဒီကိုယ့်ရဲ့နိုင်ငံမှာပေါ့နော်ကိုယ့်ရဲ့နိုင်ငံမှာမြန်မာစာတန်းထိုးနဲ့ပဲဖြစ်စေချင်တာပေါ့ကွယ်ဒါပဲမဲ့လဲတခြားတရုတ်လုပ်ငန်းရှင်တွေကဒီမှာတစားတစားများလာတဲ့အခါကျတော့တို့တရုတ်စာတန်းတွေကိုတုံးလာတဲ့ဒါကိုကျတော့ကျွန်တော်စိတ်မကောင်းစားနေပဲပေါ့ကြောင့်ကျွန်တော်တို့မြင်တွေ့နေရတာဖြစ်ပါတယ်ပေါ့
ဟုတ်ကဲ့အချိန်ပြည့်တဲ့အတွက်ဆရာဦးနော်လီကိုအားရဖျားကျေးဇူးများတင်ပါတယ်ခင်ဗျ
ဟုတ်ကဲ့အားရဖျားကိုလည်းကျွန်တော်ဒီလိုသူကူစားဖြစ်ပေတဲ့အတွက်ကြောင့်ကျေးဇူးတင်ပါတယ်